လျက်စစ်စွမ်းအားအကြီးအကျယ်လိုအပ်မှုအခက်အခဲနဲ့ရင်ဆိုင်နေရတဲ့နီပေါ်နိုင်ငံကိုအိန္ဒိယကလျက်စစ်ဓာတ်အားတင်ပို့မဲ့သဘောတူညီချက်ကိုနိုင်ငံခြားအတည်ပြုလိုက်ပြီးဖြစ်ကြောင်းနီပေါ်နိုင်ငံကိုတရားဝင်၃ရက်ကြာတွားရောက်လည်ပတ်အပြီးမှာအိန္ဒိယနိုင်ငံရဲ့ဝန်ကြီးကပြောကြားလိုက်ပါတယ်2006ခုနှစ်အထိကွန်မြူနတီသဘုံရဲ့အန္တရာယ်နဲ့ရင်ဆိုင်ခဲ့ရသလိုအဲ့ဒီနောက်မှာလည်းနိုင်ငံရေးမတည်ငြိမ်မှုတွေဇက်တိုက်ဖြစ်ပေါ်ခဲ့တဲ့အတွက်နီပေါ်နိုင်ငံအနေနဲ့လျက်စစ်ဓာတ်အားပေးဆက်ယုံတည်ဆောက်နိုင်ဖို့အခက်အခဲတွေရှိနေသလိုကိုယ်ပိုင်တည်ဆောက်နိုင်ဖို့ငွေကြေးလည်းမတတ်နိုင်မှုဖြစ်နေတာပါအိန္ဒိယနိုင်ငံရဲ့ဝန်ကြီးဆူရှမာစွာရာချ်ရဲ့ခီးစဉ်အတွင်းလျက်စစ်တာအပံပိုးပေးရေးအပါအဝင်သဘောတူညီချက်26ခုကိုလက်မှတ်ထိုးနိုင်ခဲ့တဲ့အကြောင်းနိုင်ငံပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီသဘောတူညီချက်အရအိန္ဒိယကနီပေါ်နိုင်ငံကိုလျက်စစ်တာအထောက်ပံ့ပေးမှာဖြစ်တဲ့အပြင်လေအားရေအားလျက်စစ်ဆဲတိဆောက်နိုင်ရေးအတွက်လည်းအကူအညီပေးသွားမှာဖြစ်ပါတယ်။တိုင်းပြည်အတွင်းလိုအပ်နေတဲ့လျက်စစ်တာအစုစုပေါင်းရဲ့ထောက်ဝက်လောက်ကိုပဲအစိုးရကထုတ်လုပ်နိုင်တဲ့အတွက်ပြည်သူလူထုအနေနဲ့နေ့စဉ်တစ်နေ့ကို12နာရီလောက်လျက်စစ်မီပြတ်တက်မှုနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ်။တခြားသဘောတူညီချက်တွေနဲ့ပတ်သက်လို့တော့အသေးစိတ်ထုတ်ပြန်ခြင်းမရှိပါဘူး။